သမရဒေါ်နယ်ထရမ့်ကတက္ကသိုလ်ပြစ်ဒဏ်လွန်ငင်းချမ်းသာကွန်ပေးနိုင်တဲ့အကျင့်မဲ့အခွင့်အရေးတစ်ခုသူ့မှာရှိတယ်လို့တနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဒါပြင်2018ခုနှစ်သမရရွေးကောက်ပွဲနဲ့ရုရှားနိုင်ငံအကြားအဆက်ဆက်ကိုဖက်ဒရယ်ဆိုးအဆုံးစွန်ဆစ်ဆဲနေတာဟာအခြေခံဥပဒေနဲ့လုံးဝကန့်ညီမှုမရှိဘူးဆိုပြီးတော့လည်းတွစ်တမ်းမှာရေးပါတယ်။အခိုင်အမာရှိထားပြီးသားစံတတ မှတ်ချက်တွေပေါ်မှာစံသက်တာဖြစ်တယ်လို့ဥပဒေပညာရှင်တချို့ကမြင်ပါတယ်။ Georgetown တက္ကသိုလ်ကဥပဒေဘာသာရပါမောက္ခ Susan Lovebosch ကသမ္မတ Trump Twitter မှာရေးတာတွေပေါ်မှာသူတထိတ်တလန့်နဲ့အံ့ဩမိတယ်လို့ပြောပါတယ်။ဘယ်သမ္မတမှအဲ့လိုလုပ်ဖို့စူးစမ်းဘူးတာမရှိတယ်လို့သမ္မတဟာသူ့ကိုယ်သူပြစ်ဒဏ်လွင့်ရင်းချမ်းသာ권ပေးတယ်ဆိုတော့မဖြစ်နိုင်တယ်လို့တရားရုံးကသဘောတူမှာမဟုတ်ဘူး။ဒါကြောင့်တကယ်ပဲကိုယ့်ကိုယ်ကိုပြစ်ဒဏ်လွင့်ရင်းခွင့်ပေးရင်ဒီလိုအချိန်မျိုးတွေမှာရှိတဲ့ Congress လွတ်တော်အများစုကသမ္မတကိုဆွဆွဲပြစ်တယ်မှာဗာမဲလို့ပေါမောက်ခကပြောပါတယ်။သူကလက်ရှိသမ္မတချက်ကိုတရားဆက်ဆုပ်အရေးယူနိုင်တယ်လားဆိုတာနဲ့ပတ်သက်ပြီးအထက်လွတ်တော်ကျမ်းစာပွဲထွက်ဆိုဖို့သူဖြစ်ပြီးရုရှားကိစ္စအထူးဆောင်ဆိုင်မှုခန့်လှုပ်ဆောင်နေတာဟာအခြေခံဥပဒေနဲ့လုံးဝကန့်ညီပါတယ်လို့လည်းပေါမောက်ခကပြောပါတယ်။